ရှင်ကူနိုင်ငံကိုထူထောင်ခဲ့သူကွယ်လွန်သူဝန်ကြီးချုပ်ဟောင်းလီကွမ်းယူရဲ့ရုပ်ကလပ်ကိုထည့်သွင်းထားတဲ့မှန်ကောင်းကိုအမြောက်တင်ရင်နဲ့သမရနေင်းကနေဆက်တော်ကိုတည်ယူသွားစင်မှာဝန်ထဲပူဆွေးနေသူထောင်းနဲ့ချီပြီးစင်ကာပူလမ်းမတွေပေါ်ကနေဂါရဝပြူကြပါတယ်မစ္စတာလီရဲ့ရုပ်အလောင်းကိုဗိုလ်တပူးနေကစားပြီးအများပြည်သူကြည့်ရှုနိုင်မှုအတွက်ပြသထားမှာပါတင်းလင်းကလေးနေနိုင်ငံတော်အခမ်းအနားနဲ့ဇာပနာမကျင်းပါခင်အချိန်ထိအများပြည်သူကြည့်ရှုဂါရဝပြူနိုင်အောင်လက်တော်မှာပြသထားမှာဖြစ်ပြီးကမ္ဘာတဝန်းကဂုံတီရှိပုံကိုလည်းလာရောက်ကြမယ်လို့ခန့်မှန်းကြပါတယ်ဝန်ကြီးချုပ်ဟောင်းလီကွမ်းယူကွယ်လွန်သွားတာအတွက်အခုသတင်းပတ်ကိုစင်ကာပူနိုင်ငံမှာဝန်ထဲခြေကွဲပွဲကာလဖြစ်သတ်မှတ်ထားပါတယ်1959ခုနှစ်ကနေ1990အထိစင်ကာပူနိုင်ငံကိုအုပ်ချုပ်ခဲ့သူမစ္စတာလီဟာအဆုတ်ရောင်ရောဂါကိုပြင်းထန်စွာခံစားခဲ့ရပြီးတနင်္လာနေ့ကကွယ်လွန်သွားတာပါကွယ်လွန်ချိန်မှာသူကအသက်62နှစ်ရှိပါပြီစင်ကာပူကိုဗြိတိသျှကိုလိုနီလက်အောက်ကနေလွတ်မြောက်အောင်လုပ်ပြီးပထမဆုံးစင်ကာပူဝန်ကြီးချုပ်ဖြစ်တဲ့တာဝန်ယူခဲ့သူမစ္စတာလီဟာသူအနားယူပြီးခဲ့တဲ့နောက်ပိုင်းနှစ်ပေါင်း30အထိနိုင်ငံတိုးတက်အောင်အရေးပါတဲ့ကနကနေပါဝင်ထုတ်ရှားခဲ့သူဖြစ်ပါတယ်။မစ္စတာလီယာစင်ကာပူနိုင်ငံကိုခင်မိတိုးတက်ပြီးတာယာဝါပြောတဲ့နိုင်ငံတနေနိုင်ငံဖြစ်တဲ့ရက်တင်နဲ့အုံမြချခဲ့သူဖြစ်ဂုံပြူတာကိုခံရပေမဲ့သူဟာအာနာရှင်တယောက်လိုအုပ်ချုပ်ခဲ့တယ်လို့ဝေဖန်တာကိုလည်းခံခဲ့ရသူဖြစ်ပါတယ်။